Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတနေ့တာမဟုတ်ပန်းပြေကြပါရဲ့လားခင်ဗျာ VOA American တိုင်းရဲ့2014ဇွန်လ29ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ16.25ရိုးကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါခင်ဗျာ
ကျွန်မအေးသနာကြော်ပါရှင်လီဗျားကအမေရိကန်ကောင်စစ်ဝင်ရုံတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့တရားရုံးတင်ခံနေရသူကသူအပြစ်မရှိကြောင်းထပ်ဆိုသွားပါတယ်။မြောက်ကိုရီးယားမှာကတော့တားလက်ပစ်ဒုံးကြီးနှစ်စင်းကိုဂျပန်ရေပြင်ထဲကိုပစ်လွတ်ခဲ့ပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့ဒီညနေမှာပြောပြပေးပါမယ်ကိုညံဝင်းအောင်ရေ
။ဟုတ်ကဲ့ပါခင်ဗျာ။ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးအတွက်တမတော်သားလွတ်တော်ကိုယ်စားလှယ်တွေကိုဒေါန်ဆန်းစုကြည်ကဒီကနေ့ထပ်မံတိုက်တွန်းလိုက်ပါတယ်။
If we don't change 0436, it means that the military has virtual veto power over what can or cannot be changed.
ရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့ The State of the Tropics 2014 အစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားမှာဒေါအောင်ဆန်းစုကြည်ပြောပြသွားတာပါ။ဒီသတင်းကိုသတင်းနေပြည်ပြည်ချင်းတင်ဆက်သွားပါမယ်။ဒါအပြင်အင်အားကြီးတရုတ်နိုင်ငံအနေနဲ့ဘူကြဆူမှုမှုလုံးမှာမဟုတ်ဘူးလို့မြန်မာသမ္မတဦးသိန်းစိန်တရုတ်ပြည်ခီးစဉ်အတွင်းမှာတရုတ်သမ္မတရှီကျင့်မင်ကပြောကြားလိုက်တဲ့အကြောင်းနဲ့အတူထိုင်းနိုင်ငံကမြန်မာရွှေပြောင်းအလို့သမားတွေရဲ့အခြေအနေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမအေးတန်တာကျော်နဲ့မမိုးဖြူတို့ကအစီရင်ခံပါလိမ့်မယ်ခင်ဗျာ
။လီဗျားနိုင်ငံဘန်ဂါဇီမြို့ကအမေရိကန်ကောင်စစ်ဝင်ရုံးကို2012ခုနှစ်ကတိုက်ခိုက်မှုအတွက်ခေါင်းဆောင်လို့ဆွဆွဲခံရသူဟာအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကတရားရုံးမှာရုံးတင်ခံရပြီးတော့သူကအကြမ်းဖက်မှုတွေအတွက်အပြစ်မရှိကြောင်းငြင်းဆိုသွားခဲ့ပါတယ်။လူသက်တွေဆုံးရှုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေပစ္စည်းထောက်ပံ့ပေးရမှာပူပေါင်းပါဝင်မှုနဲ့မစ္စတာအာခမတ်အဗ်ဒူကာတာလာတရားစွဲခံထားရပြီးတော့တရားခွင်မစတင်ခင်10မိနစ်လိုမှာပဲအမေရိကန်ရေးတဲ့တင်မောဘော်ကနေတရားရုံးစီရဟတ်ရင်တဲ့သူ့ကိုခေါ်ဆောင်လာခဲ့တာဖြစ်ပါတယ်။ဒေတဲ့အပြစ်ချခံရနိုင်တဲ့တခြားစွဲချက်တွေလည်းအမေရိကန်ကအစိုးရစီကနေပြီးတော့ထပ်ပြီးတော့လာအောင်မယ်လို့ခန့်မှန်းရပါတယ်။မစ္စတာကာတာလာကိုဒီလအစောပိုင်းကဘန်ဂါဇီမြို့နားမှာအမေရိကန်အထူးတပ်ဖွဲ့တွေနဲ့FBI ဘဟုထောက်လန်းရေးဘျူရိုတို့ကဖမ်းဆီးမိခဲ့တာပါ။အာနာဘိုင်တွေကသူ့ကိုအမေရိကန်ရေတဲ့တင်မောပေါ်မှာစစ်မေးပြီးတော့အမေရိကကိုခေါ်ဆောင်လာကြတာဖြစ်ပါတယ်။မစ္စတာကာတာလာဟာလာမယ့်ပုံတုံးနေ့မှာနောက်တစ်ကြိမ်တရားရုံးတက်ရမှာပါ။2012ခုနှစ်စက်တင်ဘာလ17ရက်နေ့မှာအမေရိကန်တမ်မတ်ခရစ္စတိုဖာစတီးဗ်စ်နဲ့တခြားအမေရိကန်၃ဦးသေဆုံးသွားရတဲ့တိုက်ခိုက်မှုရဲ့အုပ်စုခေါင်းဆောင်လို့အမေရိကန်အစိုးရကသူ့ကိုဆွဆွဲထားပါတယ်။အကြမ်းဖက်မှုတွေအဖြစ်များတဲ့ဒေသမှာအမေရိကန်တန်အရာရှိတွေကိုလုံခြုံရေးပေးတဲ့အပိုင်းမှာရော့ပေါ်တယ်ဆိုပြီးတော့လွှတ်တော်တွေက Republican အမတ်တွေကအမေရိကန်အစိုးရအဖွဲ့နဲ့နိုင်ငံသားရေးဝန်ကြီးဌာနတို့ကိုစွပ်စွဲထားပါတယ်ရှင်
။ဆိုနီအစိုးရတွေရဲ့မြောက်ပိုင်းမြို့တော် Tikrit ကိုပြန်သိမ်းနိုင်ဖို့အတွက်သူတို့ဆိုခန်းစစ်တိုက်ပွဲကြီးတစ်ခုကို Iraq စစ်တပ်ကစတင်ခဲ့ပါတယ်။မြေပြင်စစ်ဆင်ရေးတိုက်ပွဲကိုစနေနေ့ကစဆင်နှွှဲပြီးတော့တက္ကသိုလ်နယ်မြေတစ်ခုကိုပြန်ပြီးထိန်းချုပ်နိုင်ဖို့အတွက်အီရတ်ထူးတပ်တွေနဲ့ဆူနီတောင်းကျမ်းသူတွေကြားမှာပြင်းပြင်းထန်ထန်စစ်ပွဲဆင်နှွှဲခဲ့တယ်လို့ဆိုရတဲ့တာဝန်ရှိသူတွေကပြောဆိုပါတယ်တိုက်ပွဲရဲ့စစ်မြေပြင်စီကိုနိုင်ငံတောင်ပိုင်းကနေတန်ကားတပ်တွေအဖြစ်ပူးပေါင်းခဲ့ပြီးတော့သဘုံတပ်တွေကိုမောင်းထုတ်နိုင်ဖို့အတွက်အီရတ်တပ်ဖွဲ့တွေကရဟတ်ရင်တွေပေါ်ကနေတနက်နေ့ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်အဲ့ဒီအချိန်တွင်းမှာပဲစစ်သွေးကြွားတွေကိုတိုက်ဖို့တိုက်လေဟောင်းတော်တော်များများကိုလည်းရုရှားနိုင်ငံကအီရတ်ကိုပေးအပ်ခဲ့တယ်လို့သတင်းတွေထွက်ပေါ်လာပါတယ်။တောင်ကျန်းသူတွေကိုတိုက်စစ်ဆင်ဖို့ပို့ထားတဲ့အမေရိကန်ဂျန်ဘေးရာရှိတွေရဲ့လုံခြုံရေးအတွက်အဝေးဒိန်းဒုံးလက်နက်တွေလွှတ်ထားတယ်ဆိုတော့အမေရိကန်ရဲ့ကြီးညာချက်ထွက်ပြီးမကြခင်မှာပဲအီရတ်အစိုးရတပ်တွေရဲ့အခုစစ်ဆင်ရေးတိုက်ပွဲစခဲ့တာဖြစ်ပါတယ်။ဆူနီစစ်သွေးကြွားတွေကိုနှိမ်နင်းဖို့အတွက်အီရတ်လုံခြုံရေးတပ်ဖွဲ့တွေကိုအားဖြည့်ဖို့နဲ့ပူးတွဲစစ်ဆင်ရေးစဖို့အတွက်ဒီလအစောပိုင်းကသမ္မတဥဘာမာအုပ်ချုပ်ရေးအဖွဲ့ကအမေရိကန်တပ်ဖွဲ့ဝင်300ကိုအီရတ်ကိုစေလွှတ်ခဲ့ပါလေ
။ကမ္ဘာတလောဒေသအများပြားမှာမွတ်စလင်တွေသူတို့ရဲ့အထွတ်မြတ်ထားရာရမဒန်ဥပုပ်လကိုမနေ့ကစတင်လိုက်ပြီးနောက်တစ်ရက်ဒီကနေ့မှာတော့အရှေ့လယ်ပိုင်းဒေသမှာပါလက်စတိုင်းတွေဝါတွေကသူတို့ရဲ့ရမဒန်ကိုစတင်လိုက်ပါတယ်။အစ္စရေးတွေကသူတို့ရဲ့ပြန်ပြီးဆွဲခံရတဲ့အစဲကြောတဲ့သုံးကိုရှာဖွေပြီးတော့စစ်ဆင်ရေးလုပ်တာကြောင့်ဒီဥပုပ်လပထမနေ့မှာထိခိုက်မှုရှိတယ်လို့တချို့ပါလက်စတိုင်းတွေကပြောပါတယ်။ဒီရမဒန်ကာလမှာဖျားသခင်ကကိုရမ်ကျမ်းစာကိုတမန်တော်မိုဟာမက်ကိုပေးအပ်ခဲ့တယ်လို့မွတ်စလင်တွေကယုံကြည်ကြတာဖြစ်ပါတယ်။ရမဒန်ဥပုပ်လအတွင်းမှာသူတို့ကနေလင်းရောင်ရတဲ့အချိန်အတွင်းမှာပဲအစာနဲ့ရေကိုရှောင်ပြီးတော့ဥပုပ်ဆောင်ကြတာပါ။ဒ ဒီနေ့မှာကရမဒန်ဥပုပ်လာကကမ္ဘာဖလားဘောလုံးပွဲနဲ့လည်းအချိန်သွားပြီးတော့တိုက်နေတာပါဘောလုံးအသင်းတွေထဲမှာလည်းမွတ်စလင်ဘောလုံးသမားတွေပါနေတာမလို့ဘရာဇီးလ်ကအပူဒဏ်ကိုခံနိုင်မှုဘောလုံးပွဲမှာပါဝင်နိုင်မှုကိုခဏမှရေတပ်ပြေဝဖို့နဲ့အာဟာရအလုံးလောက်ရအောင်လို့နေမထွက်ခင်ဘလို့ဖြစ်တင်းထားမလဲဆိုတာမွတ်စလင်ဘောလုံးသမားတွေအတွက်ကြီးမားတဲ့စိန်ခေါ်မှုတစ်ရပ်ဖြစ်နေပါတယ်ရှင
်ယူကရိန်းရှေ့ပိုင်းမှာတော့ရုရှားထောက်ခံသူတပုံတက်တွေကသူတို့ဖမ်းထားတဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကလေလာသူ၄ယောက်ကိုပြန်လွှတ်ပေးလိုက်ပါတယ်။အဲဒီဥရောပလေလာသူတွေကိုလူဟန်စ်မြို့ကနေဖမ်းသွားပြီးတော့တစ်လလောက်ကြာမှပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်။ Donetsk ဒေသကဖမ်းသွားတဲ့နောက်ထပ်၄ယောက်ကိုတော့ကုဒ်ဘတ်အစိုးရကပြန်လွှတ်ပေးခဲ့ပါတယ်။ပြန်လွှတ်လာသူတွေရဲ့ကျန်းမာရေးအခြေအနေကောင်းတယ်လို့ OSCE အဖွဲ့ကသတင်းထုတ်ပြန်ခဲ့ပေမဲ့ဘာအကြောင်းကြောင့်အခုလိုဖမ်းခံရတယ်ဆိုတာကိုတော့အခုတစ်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။အချိန်ထဲမှာပဲယူကရိန်းရှေ့ပိုင်းမှာဖြစ်နေတဲ့ပြပက်ခါတွေကိုပြေလျော့အောင်လုပ်ဖို့နဲ့မလုပ်နိုင်ရင်ပိတ်ဆို့တန်းခတ်မှုတွေနဲ့ပိုရင်ဆိုင်ရမယ်လို့ရုရှားထောက်ခံသူခွဲထွက်ရေးသမားတွေနဲ့သူတို့ကိုထောက်ခံသူတွေကိုဥရောပသမဂ္ဂကတောင်းဆိုထားပါတယ်။ OSCE ဖွဲ့ဝင်တွေကိုလွှတ်ပေးပြီးသူတို့လုပ်ရှားရှိတဲ့အလုပ်တွေကိုလုပ်ခွင့်ပေးဖို့နဲ့ငင်းကြဲရေးဆွေးနွေးပွဲတွေစဖို့ဥရောပသမဂ္ဂအဖွဲ့ကထပ်ပြီးတော့လည်းတောင်းဆိုထားပါတယ်။ထားပါတယ်။ပြီးခဲ့တဲ့တောက်ကြာနေ့ကစခဲ့တဲ့သဘုံတွေနဲ့အပြစ်ခတ်ရစဲရေးကာလကိုUkraine သမ္မတ Petro Poroshenko ကနောက်3ရက်တိုးမြင့်လိုက်ပါတယ် Ukraine ဘက်ကအပြစ်ခတ်ရတဲ့စီစဉ်ကိုတချို့သဘုံအဖွဲ့တွေကစောင့်ကြည့်နေကြစေဖြစ်ပါတယ
် View American တာညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ line no meter 16 kHz 10853ည line no meter 19 kHz 15555လိုက်နိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်မြန်မာနိုင်ငံအပေါင်းဝင်ဒေတာရင်းနိုင်ငံတွေအနေနဲ့အားလုံးအကျိုးရှိမဲ့ပူးပေါင်းဆောင်ရွက်မှုတွေတို့မြင့်ပြီးတော့လှုပ်ဆောင်ကြဖို့အတွက်တရုတ်သမ္မတအရှိချင်းပင်ကပြောလိုက်ပါတယ်တရုတ်နိုင်ငံဟာဘလောက်ပဲအင်အားကြီးတဲ့နိုင်ငံဖြစ်လာပါစေဘိုးကျလွှမ်းမိုးတာဘယ်တော့မှလုံးမမဟုတ်ဘူးလို့လဲမစ္စတာရှီကမနေ့ကကျင်းပတဲ့မြန်မာတရုတ်အိန္ဒိယသုံးနိုင်ငံကြားငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်ရေးအခြေခံမှုတွေကိုသဘောတူခဲ့ကြတဲ့260ပြည့်အထိမ်းအမှတ်အခမ်းအနားမှာပြောကြားသွားခဲ့ပါတယ်ဒေတာရင်းမှာတရုတ်နိုင်ငံဟာစီးပွားရေးရောစည်ရေးရပိုင်းအင်အားကြီးမားလာနေတဲ့အပေါ်နိုင်ငံတချို့ကစိုးရိမ်နေကြသလိုတောင်တရုတ်ပင်လယ်တွေကရေပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်လို့တရုတ်ဘက်ကဆောင်ရွက်မှုတွေပေါ်ဝေဖန်စရာဖြစ်နေချိန်မှာတရုတ်သမ္မတအခုလိုပြောသွားတာဖြစ်ပါတယ်မြန်မာသမ္မတဦးသိန်းစိန်ကတော့တနိုင်ငံနဲ့တနိုင်ငံမကျူးကျော်ရေးတစ်ဖက်ရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ရေးနှစ်ဖက်အကျိုးအတွက်ဒန်းတူညီများရှိရေးနဲ့ပူးပေါင်းဆောင်ရွက်ရေးငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်ရေးအခြေခံမူ၅ချက်ကိုနိုင်ငံတကာဆက်ဆံရေးရဲ့စံနှုန်းဖြစ်တဲ့ကျင့်သုံးသင့်တယ်လို့အဲ့ဒီခဏမှာပြောသွားခဲ့ပါတယ်။မစ္စတာရှီကလည်းအဲ့ဒီသူများနိုင်ငံရေးဝင်ရောက်ပြီးတော့ဆွတ်ဖက်ခြင်းမပြုဆိုတဲ့မူကိုတရုတ်ကဆက်ပြီးတော့ကျင့်သုံးသွားမယ်ဆိုတာကိုထပ်ပြီးတော့ပြောသွားတာပါ။အခမ်းအနားတက်ရောက်တဲ့အိန္ဒိယဒုတိယသမ္မတမိုဟာမက်ဟာမစ်အဇာရီကတော့ကမ္ဘာနိုင်ငံတွေတစ်ခုနဲ့တစ်ခုဖြန့်ကျက်ပြီးတော့ဆက်သွယ်နေကြတဲ့ခေတ်ကြီးမှာငြိမ်းချမ်းစွာအတူရှင်တွဲနေထိုင်သွားရေးကအရေးကြီးပါတယ်လို့သူရဲ့မိန့်ခွန်းထဲမှာထည့်ပြီးတော့ပြောသွားခဲ့ပါတယ်။အိန္ဒိယဒုသမ္မတအန်ဇာရီနဲ့မြန်မာသမ္မတဦးသိန်းစိန်တို့ဟာဇွန်လ30ရက်နေ့အထိတရုတ်နိုင်ငံမှာရှိနေကြမှာဖြစ်ပါတယ်။ဒီမြန်မာသမ္မတဦးသိန်းစိန်နောက်ပြီးတော့အိန္ဒိယဒုသမ္မတတို့နဲ့တရုတ်ဒုသမ္မတလီယွန်ချောတို့ဟာဒီနှစ်60ပြည့်အတူရှင်တွဲနေထိုင်နိုင်ရေးအခမ်းအနားဓာတ်ပုံပြပွဲကိုကောင်ယူဆိုင်နိုင်ငံတော်အေဂေဟာမှာတွားရောက်ပြီးတော့ဒီကနေ့ကြီးရှိခဲ့ပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံကဂျပန်ပင်လယ်ပြင်ပိုင်တဲ့ထဲကိုအရှေ့ပိုင်းကမ်းခြေကနေတားလက်ပစ်ဒုံးကျည်20နဲ့စမ်းသပ်ပစ်လွှတ်လေ့ကျင့်ခဲ့ပြီးတော့ကွန်မြူနစ်မြောက်ကိုရီးယားပေါ်ဒုံးလက်နဲ့စမ်းသပ်မှုနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့တားမြစ်ချက်ကိုနောက်တစ်ခါအန်တူလိုက်ပြန်ပြီလို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်ဒီကနေ့တနင်္ဂနွေနေ့မှာမြောက်ကိုရီးယားနိုင်ငံအရှေ့ဘက်ကမ်းခြေကနေစမ်းသပ်ပစ်လွှတ်တဲ့စကတ်ဒုံးကျည်ဟာမိုင်300လောက်ပြန်တန်းပြီးမှဂျပန်နဲ့မြောက်ကိုရီးယားနိုင်ငံကြားရေပြင်ပေါ်ကိုကျသွားခဲ့တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးကပြောဆိုပါတယ်တကယ်တော့တစ်ဖက်မှာမြောက်ကိုရီးယားကနီးဗျူဟာမြောက်နောက်ဆုံးပေါ်အัลထရာနီးပညာနဲ့စီစဉ်ထုတ်လုပ်ထားတဲ့ဒုံးလက်နှစ်နဲ့ပတ်သက်လို့ကြေညာချက်ထုတ်ပြီးနှစ်ရက်အတွင်းအခုလိုစမ်းသပ်မှုကိုလုပ်ခဲ့တာဖြစ်ပြီးတော့တစ်ဖက်မှာလည်းဒီဒုံးလက်နဲ့စမ်းသပ်တဲ့အချိန်ဟာတောင်ကိုရီးယားကိုတရုတ်သမ္မတရှီကျင်းပင်ကြာသပတေးနေ့မှာတွားမဲ့အစီအစဉ်မတိုင်ခင်အချိန်လေးဖြစ်နေပါတယ်မြောက်ကိုရီးယားကသူ့နိုင်ငံကိုတောင်ကိုရီးယားနဲ့အမေရိကန်နိုင်ငံတွေကဝေဖန်ပြောဆိုမှုလို့တာဒါမှမဟုတ်စီးရဲလေးကျင့်မှုလို့တဲ့အခါတိုင်းမှာတုံ့ပြန်တဲ့သဘောမျိုးနဲ့အခုလိုဒုံးကျည်စမ်းသပ်ပြလွှတ်လိရှိပါရဲ့ရှင်
အိန္ဒိယနိုင်ငံတောင်ပိုင်းပြည်နယ်တစ်ခုမှာလူအများများတည်ကြည်သွားရတဲ့အဆောက်အုံပြိုကျမှုတွေရဲကဆောက်လုပ်ရေးကုမ္ပဏီနှစ်ခုရဲ့ညွှန်ကြားရေးမှုတွေကိုဖန်ဆီးထားလိုက်ပါတယ်။အဆောက်အုံအပြက်ပုံအောက်ကပိတ်မိနေသူတွေကိုရှောက်ဖွေကယ်ဆယ်မှုတွေလှုပ်ဆောင်နေကြဆဲရှိပါတယ်။တမင်နာဒူပြည်နယ်ချန်နိုင်းမြို့တော်ရဲ့မြို့စုံကဆောက်လက်စာ12ထပ်တိုက်အဆောက်အုံဟာစနေညပိုင်းမိုးရေတဲတဲထနဲ့ရွာပြီးတော့မိုးကြိုးတွေပြစ်နေတော့ပြိုကျခဲ့တာဖြစ်ပါတယ်။အခုထိတော့ဆောက်လို့ရေလုံသား30တူကိုကယ်တင်နိုင်ခဲ့ပြီဖြစ်ပြီးရှောက်ဖွေမှုတွေဆက်လက်ပြီးတော့လုပ်နေတော့မယ်လို့ရဲကပြောပါတယ်။အဲဒီအဆောက်အုံပြိုကျမှုမှာဆောက်လို့ရေလုံသား4ဦးဖွဲ့စည်းပြီးတေဆုံသွားပြီးတော့နောက်9ဦးကတော့ပြင်းထန်တဲ့ဒဏ်ရာတွေနဲ့တေဆေးရုံမှာတေဆုံသွားခဲ့တာဖြစ်ပါတယ်။အဲဒီအဆောက်အုံဟာမိုးကြိုးပြစ်လို့ပြိုကျခဲ့တာလို့အလုံသမားတွေတဦးကပြောပြီးတော့မိုးကြိုးလွဲကိရိယာတက်ဆင်နေတာပြီးကန်နေအခုလိုဖြစ်တာလို့အဲဒီအလုံသမားကိုကိုးကားပြီးတော့အိန္ဒိယသတင်းတွေမှာဖော်ပြထားပါတယ်။နောက်ထပ်ဖြစ်ရတဲ့ခုမှာတော့ညူဒေလီမြို့တော်ကစင်ရဲသားအိမ်ယာလေးတဲ့အဆောက်အုံတစ်ခုပြိုကျခဲ့လို့လူ12ဦးသေဆုံးပြီးတော့တဦးကိုဆေးရုံတင်ထားရပါတယ်။ကဲရဲ့မြေခွက်မှာဆောက်လုပ်ရေးလုပ်တုံးဒီတက်တန်း60ကျော်ပြီဖြစ်တဲ့အဆောက်အုံပြိုကျသွားခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာကအခုလိုမျိုးအဆောက်အုံပြိုကျမှုတွေမကြာခဏဖြစ်ပွားပြီးတော့အဆိုးဆုံးဖြစ်ရဖြစ်နေမနစ်ကအေပီလာမှာမွန်မိုင်းမြို့စင်ကြေပုံးရက်ကွက်ကတရားမဝင်ဆောက်လုပ်ထားတဲ့၈ထပ်တိုက်မြေကျွန်းကျလို့လူ94ဦးသေဆုံးခဲ့ရပါတယ်ရှင်။2014ကမ္ဘာဖလားဒုတိယအဆင့်ရှုံးထွက်ပွဲတွေမှာတော့အင်ရှင်ဘရာဇီးကချီလီကိုပယ်နယ်တီနဲ့နိုင်ပြီးတော့ quarter final မနေ့ကတက်သွားခဲ့ပြီဖြစ်ပါတယ်။စနေနေ့ကကစားခဲ့ကြတာမှာအချိန်ပိုပြီးတဲ့အထိတကူးစီတည်ရဖြစ်နေတာကြောင့်ပယ်နယ်တီကန်နာမှာဘရာဇီးက3ဂိုး2ဂိုးနဲ့အနိုင်ရသွားခဲ့တာဖြစ်ပါတယ်။ရီယိုမျိုးကမာတာကာနာကွေးမှာကစားတဲ့ကိုလံဘီယာနဲ့ဥရုဂွေးပွဲမှာတော့ကိုလံဘီယာက2ဂိုး2မရှိနဲ့အနိုင်ရပြီးတော့ quarter final ကိုတက်သွားခဲ့ပါတယ်။ကိုလံဘီယာအတွက်ဒါဟာကမ္ဘာဖလားမှာပထမဦးဆုံးအကြိမ် quarter final ကိုတက်တာဖြစ်ပါတယ်။ဒါကြောင့်မလို့လာမယ့်ဇူလိုင်လ4ရက်နေ့မှာအင်ရှင်ဘရာဇီးနဲ့ကိုလံဘီယာတို့ quarter final မှာတွေ့ကြမှာဖြစ်ပါတယ်ရှင်။
Direct from Washington, the voice of America, VOA. နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအီသန်နာကျော်နဲ့မမ်မိုးဖြူတို့ကတင်ပြခဲ့ကြတာပါခင်ဗျာ။သောရရှင်များခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်နေတဲ့မီတာလိုင်းတချို့အပြောင်းလဲရှိတာကိုလည်းအသိပေးချင်ပါတယ်။မြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 အထိ VOA ညနေခင်းအစီအစဉ်တွေကိုအခုဆိုလို့ရှိရင်လိုင်းနူမီတာ 18kilohertz 1689 line meter 19 kilohertz 15565 line meter 25 kilohertz 11965တို့ကနေတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတော့စူးစီးတင်ပြချက်တဲ့သတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်ပထမဦးဆုံးဒေါအောင်ဆန်းစုကြည်ဘာတွေတိုက်တွန်းနေသလဲဆိုတဲ့အကြောင်းကြည့်အောင်ပါဒီကနေ့ရန်ကုန်မြို့မှာပြုလုပ်တဲ့ the state of the tropics 2014အစည်းအဝေးခန်းစားထုတ်ပြန်တဲ့အခမ်းအနားကိုတက်ရောက်ဖွင့်လှစ်ပေးခဲ့တဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကအခြေခံဥပဒေပြင်ဆင်ရေးအတွက်တက်မတော်သားလွတ်တော်ကိုယ်စားလှယ်တွေကိုထပ်မံတိုက်တွန်းလိုက်ပါတယ်။ကဘာကြီးပူနွေးလာမှုအတွင်းအပူပိုင်းရဝန်းဒေသရဲ့လက်ရှိလူမျိုးရေးစည်းဝါးရေးအခြေအနေဇီဝဖြစ်စဉ်တွေရဲ့အားသာချက်အားနည်းချက်နဲ့အနာဂတ်မှာရင်ဆိုင်လာရနိုင်တဲ့အခြေအနေတွေကိုသုတေသနဌာန12ခုတို့3နှစ်တာလေ့လာခဲ့တဲ့အစည်းအဝေးခန်းစားထုတ်ပြန်တဲ့အခမ်းအနားမှာဒေါအောင်ဆန်းစုကြည်ကအခုလိုတိုက်တွန်းပြောသွားတာဖြစ်ပါတယ်။ Writers သတင်းတပုတ်ပေါ်အခြေခံပြီးမတ်တင်ကြီးထက်ကပြောပြမှာပါ
။ The State of the Tropics 2014အစည်းအဝေးခန်းစားထုတ်တဲ့အခမ်းအနားကိုဒီကနေ့ရန်ကုန်မြို့မှာကျင်းပတာမှာဒေါအောင်ဆန်းစုကြည်တက်ရောက်ဖွင့်လှစ်ပေးခဲ့ပါတယ်။ဒီအစည်းအဝေးခန်းစားနဲ့ပတ်သက်ပြီးကျွမ်းကျင်ပညာရှင်တွေရဲ့သုံးသပ်ချက်တွေအလုပ်ယုံဆွေးနွေးပွဲတွေကိုလည်းဆက်လက်လုပ်ဆောင်ဖို့ရှိနေပါတယ်။ The State of the Tropics 2014အစည်းအဝေးခန်းစားကိုဖွင့်လှစ်ပြီးသတင်းထောက်တွေရဲ့မေးခွန်းတွေကိုလည်းဖြေကြားခဲ့တာပါ။လာမယ့်နှစ်ရွေးကောက်ပွဲမှာမြန်မာအထိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်အနေနဲ့သမရအဖြစ်ဝင်ရောက်ရွေးခန့်နိုင်မယ်နီလန်းပေါ်လာစီနိုင်တဲ့အခြေခံဥပဒေပြင်ဆင်ရေးလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့လဲ Riders သတင်းဌာနရဲ့မေးမြန်းမှုကိုဖြေကြားတာမှာတော့လွှတ်တော်ရင်းကစစ်သားလွှတ်တော်အမှတ်များအနေနဲ့အပြောင်းလဲတွေဖော်ဆောင်ကြဖို့ကိုတိုက်တွန်းခဲ့ပါတယ
်။ If we don't change 0436 it means that the military has virtual veto power over what can or cannot be changed within the constitution and I think it should be the elected representatives of the people who decide whether or not to contribute constitution
ကျွန်တော်အနေနဲ့အခြေခံဥပဒေပုံမှ436ကိုမပြင်ဘူးဆိုရင်တော့အခြေခံဥပဒေထဲမှာဘယ်ဟာကိုပြင်နိုင်တယ်ဒါမှမဟုတ်လဲဘယ်ဟာကိုတော့မပြင်နိုင်ဘူးဆိုတဲ့အပေါ်မှာစစ်တပ်ကအကျွင်းမဲ့နေပါလုတ်ပိုင်ခွင့်အာဏာရှိနေတယ်ဆိုတဲ့အဓိပ္ပာယ်ဆောင်းပါတယ်နောက်ပြီးအခြေခံဥပဒေထဲကဘယ်အချက်တွေကိုပြင်မလဲမပြင်ဘူးလဲဆိုတာကိုတော့ပြည်သူတွေရွေးကောက်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေကဆုံးဖြတ်တင်တယ်လို့ကျွန်မထင်ပါတယ်လို့ဒေါအောင်ဆန်းစုကြည်ပြောခဲ့တာပါ 2008 ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေထဲကပုံမှန်436ကတော့ဖွဲ့စည်းပုံအခြေခံဥပဒေထဲကအရေးကြီးတဲ့ပုံမှန်ပေါင်း90လောက်ကိုပြင်ဆင်ဖို့မှာရွေးကောက်ခံမဟုတ်တဲ့စစ်သားလွှတ်တော်အမှတ်25ရာခိုင်နှုန်းလွှမ်းမိုးတဲ့လွှတ်တော်ရဲ့90လေ85ရာခိုင်နှုန်းကျော်ထောက်ခံချက်ဒီလိုထောက်ခံချက်ရပြီဆိုရင်လေလူမှုဆန္ဒသဘောထားကောက်ယူပြီးမဲဆန္ဒရှင်ထက်ဝဲကျော်တို့သဘောတူမှပြင်ဆင်နိုင်မယ်ဆိုတဲ့ပြဋ္ဌာန်းချက်ဖြစ်ပါတယ်။ဒါကြောင့်အများစုကလက်ခံထားတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမဖြစ်မနေပြင်ဆင်ကြဖို့ဆိုရမှာပုံမှန်436ကိုအဓိကအတားအဆီးဖြစ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီကကင်ဆယ်ပြီးပြင်ဆင်ရေးလှုံ့ဆော်မှုတွေကိုနိုင်ငံတော်ဝန်လှုံ့ဆော်နေတာဖြစ်ပါတယ်။ပုံမှန်436ကိုပြင်ဆင်ခြင်းဟာဆိုရင်စစ်တပ်ကလွှတ်တော်အမှတ်နေရာတွေရယူနေတာအပါအဝင်နိုင်ငံရေးမှာစစ်တပ်ရဲ့အခမ်းကဏ္ဍနောက်ဒေါက်ဆန်းစုကြည်ကိုသမရအဖြစ်ဝင်ရောက်ရှင်းပြနိုင်ခွင့်တားဆီးထားတဲ့ပုံမှန်59စာလုံးစတဲ့ပုံမှန်တွေကိုပြင်ဆင်ဖို့အတွက်လမ်းဖွင့်ပေးလိုက်တာဖြစ်ပါတယ်။2008ခုနှစ်မှာအတည်ပြုခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေကမိသားစုဝင်တဦးဦးနိုင်ငံခြားသားတွေဖြစ်ခဲ့ရင်သမရဒုသမရဖြစ်ခွင့်ကိုတားမြစ်ထားတာဖြစ်ပါတယ်။ဒီအပေါ်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးခထာဒေါအောင်ဆန်းစုကြည်ကပုံမှန်59စာလုံးပြင်ဆင်ရေးကိုအဓိကမထားဘဲပုံမှန်436ပြင်ဆင်ဖို့အမြဲတမ်းဥတည်လှုံ့ဆော်နေတာပါလို့ပြောဆိုခဲ့ပါတယ်။အခြေခံဥပဒေပြင်ဆင်ရေးအတွက်အဓိကအတားအဆီးဖြစ်နေတဲ့ပုံမှန်436ကိုပြင်ဆင်နိုင်ရေးဖြစ်နိုင်ခြင်းအပေါ်မှာတော့ဒေါအောင်ဆန်းစုကြည်ကအခုလိုပြောဆိုခဲ့ပါတယ
်။ I don't think in terms of optimism. I always think in terms of how hard we can work to achieve what we're trying to achieve and I think we're capable.
ဒီပုံမှန်ပြင်ဆင်ရေးအတွက်ကျမအနေနဲ့အကောင်းမြင်မျှော်လင့်နေတာမျိုးမဟုတ်ပါဘူး။ကျမအမြဲတမ်းစဉ်းစားတာကတော့ကျမတို့ကြိုးစားနေတဲ့ဒီပန်းနိုင်ကိုရောက်ဖို့အတွက်အခက်အခဲတွေကိုဘလောက်ရင်ဆိုင်လှုပ်ဆောင်နိုင်မလဲဆိုတာနဲ့ခက်ခဲပင်ပန်းလာတဲ့လှုပ်ဆောင်စရာတွေကိုကျမတို့လုပ်နိုင်စွမ်းရှိနေတယ်ဆိုတာပါပဲလို့ပြောဆိုခဲ့ပါတယ်။အခုလက်ရှိမှာလဲဒေါအောင်ဆန်းစုကြည်ရဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD နဲ့88မျိုးဆက်တို့ပူးပေါင်းပြီးအခြေခံဥပဒေပုံမှ436ပြင်ဆင်ရေးတနိုင်ငံလုံးထောက်ခံလက်မှတ်တွေစုဆောင်းနေကြပါတယ်။ရွေးကောက်ပွဲတွေကတော့နောက်နှစ်2015မှာကျင်းပတော့မှာဖြစ်ပါတယ်ရှင်
။မတ်တင်ကြီးတိုက်စူးစီးတင်ပြခဲ့တာပါ။အခုတော့အိန္ဒိယနိုင်ငံရဲ့သဘောထားကြည့်အောင်ပါ။တရုတ်နိုင်ငံဟာဘယ်လောက်ပဲအင်အားကြီးနိုင်ငံဖြစ်လာပါစေဘူကြလွှမ်းမိုးတာဘယ်တော့မှလုံမှာမဟုတ်ဘူးလို့တရုတ်သမ္မတရှီကျင်းပင်ကပြောလိုက်ပါတယ်မြန်မာတရုတ်အိန္ဒိယသုံးနိုင်ငံကြားငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးအခြေခံမူတွေကိုသဘောတူခဲ့ကြတာအနှစ်60ပြည့်အထိမ်းမှတ်အခမ်းအနားမှာတရုတ်သမ္မတကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်သမ္မတဦးသိန်းစိန်ကလည်းဒီအခြေခံမူတွေကိုနိုင်ငံတကာဆက်ဆံရေးရဲ့စံနှုန်းတွေဖြစ်ကျင့်သုံးသွားသင့်တယ်လို့ဆိုခဲ့ပါတယ်အပြည့်စုံကိုမဆုမြတ်မွန်ကတင်ပြပါမယ်ခင်ဗျာ
စီအေးစစ်ဖြစ်နေစဉ်ကာလမှာမြန်မာတရုတ်နဲ့အိန္ဒိယအိနီချင်းသုံးနိုင်ငံကြားမှာဗမ်မလာရေမှုအဖြစ်နဲ့ငြင်းငြင်းချမ်းချမ်းအတူတွဲနေထိုင်ရေးအခြေခံမူ၅ချက်ကို1954ခုနှစ်မှာချမှတ်ခဲ့ကြပါတယ်။ဒီလိုမျိုးချမှတ်နိုင်ခဲ့တာအနှစ်60ပြည့်သွားတဲ့အထိမ်းအမှတ်အခမ်းအနားကိုစနေနေ့တုန်းကတရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပခဲ့စဉ်မှာဒေတာရင်းဆက်လက်ငြင်းချမ်းနေအောင်လို့ဆောင်ရွက်သွားမယ်လို့နိုင်ငံသုံးနိုင်ငံလုံးကခေါင်းဆောင်တွေကကတိပြုခဲ့ကြပါတယ်။ဒေတာရင်းမှာတရုတ်နိုင်ငံဟာစီးပွားရေးအရာရောစီးရေးအရာပါအင်အားကြီးမားလာနေတဲ့အပေါ်နိုင်ငံတချို့ကစိုးရိမ်နေသလိုတောင်တရုတ်ပင်လယ်ထဲမှာရေပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်လို့တရုတ်ဘက်ကဆောင်ရွက်မှုတွေအပေါ်မှာဝေဖန်စရာဖြစ်နေချိန်မှာပဲတရုတ်သမ္မတရှီဂျင်းပင်ကသူ့နိုင်ငံအနေနဲ့ဗိုလ်ချလွှမ်းမိုးမှုမျိုးကိုဘယ်တော့မှလုံးမမဟုတ်ဘူးလို့ပြောကြားသွားပါတယ်
။中国坚持不干涉别国内政原则，不会把自己的意志强加于人。
တရုတ်နိုင်ငံဘလောက်ပဲအင်အားကြီးတဲ့နိုင်ငံဖြစ်လာပါစေကျွန်တော်အနေနဲ့ဗိုလ်ချလွှမ်းမိုးတာမျိုးဘယ်တော့မှမလုပ်ပါဘူး။တရုတ်နိုင်ငံလိုပဲတခြားနိုင်ငံတွေကလည်းငြင်းချမ်းစွာဖွံ့ဖြိုးတိုးတက်မှုလမ်းကိုလျှောက်လှမ်းစေချင်ပါတယ်။တရုတ်နိုင်ငံကတော့ငြင်းချမ်းချမ်းချမ်းနဲ့ပဲဖွံ့ဖြိုးတိုးတက်အောင်လုပ်သွားမှာပါ။ငြင်းချမ်းတဲ့နေဟာတရုတ်နိုင်ငံတစ်ခုတည်းတဲ့အတွက်မဟုတ်ဘဲအာရှဒေသအတွက်ရောကမ္ဘာကြီးအတွက်ပါကောင်းမွန်တဲ့နိလန်ဖြစ်ပါတယ်
။အခြေခံမူ၅ချက်ထဲမှာပါတဲ့သူများနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ခြင်းမပြုဆိုတဲ့မူကိုလည်းတရုတ်ကဆက်လက်ကျင့်သုံးသွားမယ်ဆိုတာကိုထပ်ပြီးတော့ပြောသွားပါတယ်။မြန်မာနိုင်ငံမှာစစ်အစိုးရအုပ်ချုပ်ခဲ့စဉ်ကာလတလျှောက်လုံးတရုတ်နိုင်ငံကအဲ့ဒီမူကိုလက်ကင်ထားပြီးတော့မြန်မာနဲ့နိုင်ငံရေးအရာရောစီးပွားရေးအရာပါဆက်ဆံရေးကောင်းမွန်ခဲ့တဲ့အတွက်နိုင်ငံတကာမှဝေဖန်စရာဖြစ်ခဲ့တာပါအချုပ်အခြာအာဏာနဲ့ပိုင်းနဲ့ဒီဒန်ခိုင်မြဲရေးအပေါ်အပြန်အလှန်လေးစားကြရေးတနိုင်ငံနဲ့တနိုင်ငံမကျူးကျော်ရေးတစ်ဖက်ရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ရေးနှစ်ဖက်အကျိုးအတွက်ဒန်းတူညီမျှမှုရှိရေးနဲ့ပူးပေါင်းဆောင်ရွက်ရေးငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးစတဲ့အခြေခံမူ၅ချက်ကိုနိုင်ငံတကာဆက်ဆံရေးရဲ့စံတွေအဖြစ်ကျင့်သုံးသင့်တယ်လို့သမ္မတဦးသိန်းစိန်ကလည်းစနေနေ့တုန်းကအခမ်းအနားမှာအခုလိုပြောကြားခဲ့ပါတယ်
။ဒီအောင်မြင်မှုတွေကိုအခြေခံတာတရုတ်အိန္ဒိယမြန်မာဆက်ဆံရေးအတွက်သာမကကမ္ဘာနိုင်ငံအလုံးဆက်ဆံရေးအတွက်ပါ ပုံမတော့ပါတဲ့အကျိုးစီးပွားကိုဖွင့်လှစ်ပေးနိုင်ဖို့အတွက်ကျွန်တော်တို့အားလုံးဒီမူကြီးတွေကိုနိုင်ငံတကာဆက်ဆံရေးအခြေခံစံနှုန်းများဖြင့်ရှင်းသုံးသွားဖို့ကမ္ဘာနိုင်ငံသားများကိုလည်းတိုက်တွန်းလိုပါမယ်
။ကမ္ဘာနိုင်ငံတွေတစ်ခုနဲ့တစ်ခုဖြန့်ကျက်ဆက်သွယ်နေတဲ့ခေတ်ကြီးမှာငြိမ်းချမ်းစွာအတူတည်းနေထိုင်သွားကြရေးဟာအရေးကြီးတယ်လို့India Dutiya Tamara Mohammed Ahmed El Sari ga le mingon pyo cha twa ba de
India believes that globalization should transform the world into as Mahatma Gandhi had envisaged a federation
နိုင်ငံတွေတစ်ခုနဲ့တစ်ခုကြားအဖက်ဖက်ကဖြန့်ကျက်ဆက်နွယ်ဆက်သွယ်နေကြတဲ့ကဘာကြီးကိုမဟာတမဂန္ဒီကြီးမျှော်မှန်းခဲ့တဲ့အတိုင်းတနိုင်ငံနဲ့တနိုင်ငံလွှမ်းမိုးမှုမရှိအမျက်ထုတ်မှုမရှိတဲ့ရင်းနှီးပြီးအပြန်အလှန်အားထားကြတဲ့အဖွဲ့ချုပ်ကြီးတစ်ခုဖြစ်အောင်အသွင်ပြောင်းသင့်တယ်လို့အိန္ဒိယနိုင်ငံကယုံကြည်ပါတယ်
။အိန္ဒိယဒုတိယသမ္မတအန်ဆာရီနဲ့မြန်မာသမ္မတဦးသိန်းစိန်တို့ဟာဂျွန်လ30ရက်နေ့အထိတရုတ်နိုင်ငံမှာရှိနေကြမှာဖြစ်ပါတယ်။သမ္မတဦးသိန်းစိန်ဟာစနေနေ့တုန်းကပဲဗေကျင်းမြို့စွန်မှာရှိတဲ့ရှေးဟောင်းကျောင်းတော်တစ်ခုကိုတွားရောက်ခဲ့ပါတယ်။တပ်တန်း1200ရှိတဲ့လင်ကန်းကျောင်းတော်မှာဗုဒ္ဓရဲ့ဆွဲတော်တစ်စုကိုပူဇော်ထားပါတယ်။အဲဒီဗုဒ္ဓဆွဲတော်ဟာ2012ခုနှစ်တုန်းကမြန်မာနိုင်ငံကိုလာရောက်ပြီးတော့အပူဇော်ခံခဲ့ပူပါရဲ့ရှင
်မြန်မာနိုင်ငံရဲ့ကျန်းမာရေးလောကမှာယောဂလက္ခဏာခွဲချမ်းစိတ်ဖြာရာမှာလွဲမနေတာတွေအနာတခြားစိတ်တခြားဖြစ်ရလေရှိတတ်တာတွေဟာဆရာဝန်သမားတော်တွေရဲ့ပေါ်ဆမှုလားလူနာတွေအနေနဲ့ကိုယ့်အခွင့်အရေးကိုအပြည့်အဝမရနိုင်ကြသေးတာကြောင့်လားဆိုတာကိုအင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က012-32-38-5554ဖြစ်ပါတယ်။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကျွန်တော်တို့ထံကိုဓာတ်ရိုက်ပေးပို့နိုင်ကြပါတယ်။ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်။
ဒါမယ့်အင်္ဂါညတရက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေရဲ့အခြေအနေကိုပြောပြချင်ပါတယ်ထိုင်းအစိုးရအနေနဲ့နိုင်ငံတွင်းမှာတရားမဝင်နေထိုင်လုပ်ကိုင်နေကြတဲ့အိန္ဒိယနိုင်ငံတွေကအလို့သမားတွေအပေါ်ပြင်းထန်တဲ့အရေးယူမှုတွေလုပ်မှာမဟုတ်ပဲနောက်ွယ်ကနေလူကုန်ကူးတဲ့ပွဲစားတွေကိုအတိအခထားအရေးယူနှိမ်နှင်းသွားမှာဖြစ်တယ်လို့ထိုင်းစစ်တပ်အကြီးအကဲကမနေ့ကပြောကြားလိုက်တဲ့နိုင်ငံတော်မေကွန်းအတွင်းမှာထဲသွင်းပေါ်ပြခဲ့ပါတယ်ဒီအတွက်လူကုန်ကူးမှုအများဆုံးဖြစ်နေတဲ့နေရာတွေဖြစ်တဲ့ရေရွက်ပစ္စည်းထုတ်လုပ်တဲ့လုပ်ငန်းလုပ်ကင်တဲ့နေရာတွေငါးဖမ်းလှီပေါ်မှာရောင်းစားခံရသူတွေကိုအရင်ဆုံးကယ်ဆယ်ရေးလုပ်ငန်းတွေလုပ်တင်တယ်လို့လည်းလူကုန်ကူးမှုတိုက်ဖျက်ရေးလှုပ်ဆောင်နေသူကတိုက်တွန်းကြပါတယ်မအေးမာကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်ခဲ့တဲ့နိုင်ငံတကာလူကုန်ကူးမှုတိုက်ဖျက်ရေးအစိုးရခန်းစာထဲမှာမြန်မာနိုင်ငံကို TR2 စောင့်ကြည့်အဆင့်ထဲမှာထည့်ထားခဲ့ပေမဲ့မြန်မာနိုင်ငံသားရွှေ့ပြောင်းလူသမားတွေနဲ့ဆက်ဆက်နေတဲ့ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေကတော့TR3 လို့ခေါ်တဲ့အစိုးဆုံးအဆင့်ကိုသတ်မှတ်ခံထားရပါတယ်။ဒီအတွက်ထိုင်းနိုင်ငံရဲ့အာဏာသိမ်းစစ်အစိုးရဟာထိုင်းနိုင်ငံအတွင်းမှာနိုင်ငံတကာအစိုးရတွေနဲ့ဌာနဆိုင်ရာတွေကိုတွေ့ဆုံခဲ့ပြီးလူကုန်ကူးမှုပပျောက်အောင်လှုပ်ဆောင်သွားမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။လူကုန်ကူးမှုနဲ့ပတ်သက်လို့လည်းနှိမ်နှင်းမှုတွေလှုပ်ဆောင်သွားမှာဖြစ်ကြောင်းကိုလည်းထိုင်းအစိုးရကနိုင်ငံတော်ကိုပြောကြားတဲ့မိကွန်းမှာအခုလိုပြောဆိုသွားတာပါ။ဆိုရခေါင်းဆောင်ကနိုင်ငံတော်ကိုပြောကြားခဲ့တဲ့အထက်မှာရှေးပြောင်းလို့သမားတွေနဲ့လုပ်ငန်းရှင်တွေကြားမှာလူကုန်ကူးမှုတွေမရှိအောင်မာဖီးယားဂိုင်းလိုရာဇဝတ်မှုတွေလုပ်နေတဲ့ဂိုင်းတွေနဲ့သူတို့နဲ့ဆက်ဆက်လှုပ်ဆောင်နေတဲ့ပွဲစားတွေပါဝင်ပတ်သက်မှုမရှိအောင်နှိမ်နှင်းလှုပ်ဆောင်သွားမှာဖြစ်ကြောင်းပြောဆိုလိုက်တာပါဂျွန်လ25ရက်နေ့ကပဲနိုင်ငံသားလူသမားတွေနဲ့လူကုန်ကူးမှုပြဿနာဖြေရှင်းရေးယာယီစီမံချက်အဖြစ်အမိတ်အမှတ်80မြင်းဆောင် 2990 ကိုလည်းထုတ်ပြန်ခဲ့ပါတယ်။ဒီထဲမှာလူကုန်ကူးမှုတွေ၊လုံအားကခေါင်းပုံဖြတ်မှုတွေ၊အလုသမားတွေကိုအနိုင်ကျင့်စော်ကားမှုတွေမရှိစေရေးတွေလည်းပါဝင်ပါတယ်။ထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးရဲတွေနဲ့လူကုန်ကူးသူတွေကိုကယ်ဆယ်ရေးလုပ်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဒါရိုက်တာဦးကျော်တောင်းကတော့ထိုင်းနိုင်ငံတွင်းမှာလူကုန်ကူးမှုတွေကိုတိုက်ဖျက်ရေးလှုပ်ဆောင်တဲ့အခါမှာရဲရဲလုပ်ငန်းလှုပ်ဆောင်နေတဲ့နေရာတွေမှာငါးဖက်လုပ်ငန်းတွေမှာရောင်းစားခံရသူတွေကိုကယ်ဆယ်ရေးအရင်လုပ်တင်တယ်ဆိုပြီးပြောဆိုလိုက်ပါတယ်
။လုံးဝထိန်းချုပ်မှုကင်းစင်တဲ့ပြောရင်လုပ်မပြောရင်ပြန်ဆိုတဲ့လွတ်လွတ်လပ်လပ်ဆုံးဖြတ်ခွင့်ပေးပြီးတော့မှတန့်စင်ပလဲရမယ်။ နောက်ပြီးတော့အဲ့ဒီငါးလုံးငယ်မှာနိုင်ပေါင်းမျိုးစွာခိုင်းဖို့အတွက်အခက်ကြီးဝင်မျိုးစွာပေးနိုင်တဲ့စနစ်မျိုးလောမယ်ဂျပန်တို့ကိုရီးယားတို့ကိုမြန်မာလူသမားတွေသွားချင်တယ်ဘာကြောင့်လဲပင်မန်းတလောက်ကိုအကျိုးရှိတယ်ပြဿနာရတယ်ထိုင်းနိုင်ငံအတွင်းမှာငါးလုံးငယ်မှာငါးဖက်လုံးငယ်မှာလူအလုံးသမားရှားပါနေတာကလုံရတဲ့လောက်ကိုပိတ်ဆံမပေးချင်ဘူးလကားခိုင်းချင်တာကြောင့်ဖြစ်တယ်အဲ့ဒီလိုမတရားခိုင်းနေတဲ့နေရာကိုအရင်သတ်ဆင်ဖို့လိုတယ်နောက်ပြီးတော့နေဆက်တမ်းမှာဒေသတရှိလဲကော်တော်ရင်တော့အဲ့ဒီနေဆက်တွေမှာမြန်မာလူသမားတွေလာပြီးတော့လူသိတူကနေဆက်မှာကိုယ်တိုင်ဝိုင်းစတာဆာဗစ်ထိုင်းနိုင်ငံတွေကိုတရားဝင်ပြန်အလုံးလောကငွေရှိဖို့လိုတယ်အဲ့ဒီလိုများမဟုတ်လို့ရှိရင်ဗမာလာကျင်တဲ့လူတွေအလုံးယုံကိုလာဖို့အတွက်ဘယ်လုံးငန်းရှင်မှသွားမခေါ်ဘူးအလုံးလုံးရှင်တဲ့အလုံးသမားတရားကလည်းဘယ်လုံးငန်းရှင်ကိုမှဆက်တယ်လို့မရဘူးဒါကြောင့်မလို့ဂျာတိမှာမာဖီးယားဂိုင်းတို့ဝေးစားဂိုင်းတို့ဆိုတာရှိနေဦးမှာပဲဒါကြောင့်မလို့တကယ်လို့ဘို့တော့လိုလိမ့်မယ
်ထိုင်းစစ်တပ်ကတာဝန်ရှိသူတွေနဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့တို့ဟာမကြသေးရင်ကပဲတွေ့ဆုံခဲ့ပြီးလူကုန်ကူးမှုတွေလုပ်နေတဲ့ဂိုင်းတွေကိုဖမ်းဆီးနိုင်ဖို့အတွက်အချက်အလက်တွေပေးနိုင်ခဲ့ကြအောင်ပူပေါင်းဆောင်ရွက်နိုင်ရေးတွေအတွက်လဲဆွေးနွေးခဲ့ကြရလို့ဆိုပါရယ်ထိုင်းနိုင်ငံဟာလူကုန်ကူးမှုနဲ့ပတ်သက်လို့အစိုးဆုံးအဆင့်ကနေကြော်လွှားနိုင်ဖို့အတွက်စ조사နေပေမဲ့အိန္ဒိနာချင်းနိုင်ငံတွေကအလုရှာဖွေသူတွေများလာတဲ့အတွက်လူကုန်ကူးမှုတွေဖြစ်လာရကြောင်းပြောဆိုနေတာပါစစ်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာတော့တရားမဝင်အလုလုနေသူတွေကိုစနစ်တကျလုပ်ငန်းဝင်တွေမှလုနိုင်အောင်တရားဝင်နေထိုင်ခွင့်နဲ့ကျန်းမာရေးစောင့်ရှောက်မှုရမယ်အလုလုခွင့်လက်မှတ်တွေကိုလည်းလုပ်ပေးမှာဖြစ်ကြောင်းပြောဆိုထားပါတယ်ကုန်ကြစည်ဘက်ငွေ2580နဲ့ဂျွန်လ30ရက်နေ့ကစပြီးမဟာချိုင်ဒေတာမှာ one stop စာပေဖွင့်ပြီးအလုသမားလက်မှတ်တွေကိုစတင်လှုပ်ဆောင်ပေးတော့မှာဖြစ်ကြောင်းကိုလည်းကြေညာထားပါတယ်ရှင်
။ထိုင်းချေဆိုင် VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ကြပါခင်ဗျာ။မကြာခင်9နိုင်ငံ၄နိုင်ငံအထိ VOA ကထုတ်လွှင့်တဲ့အခါမြန်မာဒီမိုကရေစီရာဆွေးနွေးကမ်းမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်တကြီးစကားကဏ္ဍတွေကိုလိုင်းဒိုမီတာ24 25 32 51တို့ကနေတင်ဆက်သွားမှာပါအခုတော့သတင်းချင်းချုပ်ကိုမအေးတန္တာကျော်ကကြီးညာပါလိမ့်မယ်ခင်ဗျာ
လီဗျားနိုင်ငံဘန်ဂါဇီမြို့ကအမေရိကန်ကောင်စစ်ဝင်ရုံကို2012ခုနှစ်ကတိုက်ခိုက်မှုတွေခေါင်းဆောင်လို့ဆွဆွဲခံရသူဟာအမေရိကန်ပြည်အရစုဝါရှင်တန်မြို့တော်ကတရားရုံးမှာရုံးတင်ခံခဲ့ရပြီးသူကအကြမ်းဖက်မှုတွေအတွက်အပြစ်မရှိပါကြောင်းငြင်းဆိုသွားခဲ့ပါတယ်။လူသက်တွေဆုံးရှုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေပြစ်စည်းထောက်ပံ့ပေးရမှာပူပေါင်းပါဝင်မှုနဲ့မစ္စတာအာမက်အဗ်ဒူကာဒါလီတရားစွဲခံရပြီးတော့တရားခွင်မစတင်ခင်7မိနစ်လိုမှာပဲအမေရိကန်ရေတပ်သင်္ဘောပေါ်ကနေတရားရုံးစီကိုရဟတ်ရင်နဲ့သူ့ကိုခေါ်လာခဲ့တာဖြစ်ပါတယ်။တည်ရန်အဖြစ်ကြားခံရနိုင်တဲ့တခြားစွဲချက်တွေကိုလည်းအမေရိကန်အစိုးရစီကနေထပ်ပြီးတော့လာအောင်မယ်လို့ခန့်မှန်းရပါတယ်။မြောက်ကိုရီးယားနိုင်ငံကဂျပန်ပင်လယ်ပြင်ပိုင်တဲ့ထဲကိုအရှိပိုင်ကန်းကြီးကနေပြီးတော့တာလက်ပစ်ဒုံးကြီး20နဲ့စမ်းသက်ပစ်လွတ်လေ့ကျင့်ခဲ့ပြီးတော့ကွန်မြူနစ်မြောက်ကိုရီးယားအစိုးရအပေါ်ဒုံးလက်နဲ့စမ်းသပ်မှုနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့တာမြင့်ချက်ကိုနောက်တစ်ခါထပ်ပြီးတော့အန်တုခဲ့တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးကပြောသွားပါတယ်။စနေနေ့က2014ကမ္ဘာဖလားဒုတိယအဆင့်ရှုံးထွက်ပွဲဒီမှာတော့အင်ရှင်ဘရာဇီးကချီလီကိုပယ်နယ်တီနဲ့နိုင်ပြီးတော့ကွာတာဖိုင်နယ်ကိုတက်သွားပြီးဖြစ်ပါတယ်။ကိုလံဘီယာနဲ့ဥရုဂွေးပွဲမှာတော့ကိုလံဘီယာက2ဂိုးဂိုးမရှိနဲ့အနိုင်ရပြီးတော့ကွာတာဖိုင်နယ်ကိုတက်သွားခဲ့ပါတယ်ရှင်။
ဟုတ်ကဲ့ကျေးဇူးပါခင်ဗျာသတင်းချင်းညုတ်ကိုမအေးတန်တာကျော်ကြီးညာခဲ့တာပါခင်ဗျာဒီကနေ့ညနေအစီအစဉ်ထုတ်လို့ရမှုကမတ်တင်ဂီထိုက်ဖြစ်ပြီးအင်ဂျင်နီယာတော့မီကယ်ဒူဗင်စကီဖြစ်ပါတယ်ကျွန်တော်ကတော့ညောင်ဝင်းအောင်ပါ VOA American အတန်ညနေဘက်အစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီ line meter 16.25တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးပါနောက်ထပ်2နာရီအကြာမှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားခင်ဗျာ
This program has come to you from the Voice of America, Washington.